အီရတ်နိုင်ငံအတွင်းညီညွတ်တဲ့အစိုးရအသစ်တရက်ကိုအီရတ်လွှတ်တော်ကအတီးပြုတ်ပေးခဲ့တာဟာအီရတ်နိုင်ငံအတွက်သမိုင်းမှတ်တိုင်တရက်ဖြစ်ပြီးတော့ ISD အစ္စလမ်အစွန်းရောက်တွေကိုနှိမ်နင်းမှုအတွက်အမေရိကန်ကျူးပန်းအထောက်အမှုတွေအတွက်လည်းအရေးပါမှုဖြစ်စေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ဂယ်ရီကပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်တစ်ဟိုက်ဒယ်အယ်အဘဒီဦးဆောင်တဲ့အစိုးရအသစ်ဟာအီရတ်နိုင်ငံအတွင်းကမတူကွဲပြားတဲ့လူမှုအတိုင်းအဝန်းတွေကိုတပေါင်းတစည်းတည်းဖြစ်အောင်လုပ်ပြီးတော့အီရတ်ပြည်သူတွေဆန္ဒရှိနေတဲ့အနာဂတ်ကိုတည်ဆောက်နိုင်စွမ်းရှိတယ်လို့မစ္စတာကယ်ရီကပြောပါတယ်ယူရိုနိုင်ငံတွင် IS အစွန်းရောက်မွတ်စလင်တွေကိုနှိမ်နင်းဖို့ရာရှီယာဆူနီကတ်တို့ပါဝင်တဲ့ညီညွတ်တဲ့အစိုးရတရက်မဖြစ်မနေလိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားတာပါ IS အဖွဲ့ဟာဆိုလို့ရှိရင်ဒီအီရတ်မြောက်ပိုင်းနဲ့ဆီးရီးယားနိုင်ငံတွေကအတော်များများကိုသိမ်းယူထားပြီးတော့ယူရတ်မြို့တော်ဘက်ဒက်ထိပါချိန်ချောက်နေပါတယ်အီရတ်ဆူရတ်တဲ့ဒီဝန်ကြီးချုပ်ဖြစ်တဲ့အဘဒီကိုသမ္မတဥဘာမကလည်းနှုတ်ခွန်းဆက်ကွန်ပျူတာစကားဖုန်းကတဆင့်ပြောခဲ့တယ်လို့သမ္မတအီဘီရောကထုတ်ပြန်ပါတယ်အီရတ်ပြည်သူအလုံးရဲ့မကျေနပ်မှုတွေလူလားချက်တွေကိုအစိုးရအသစ်အနေနဲ့ဖြေရှင်းသွားဖို့ဆိုတာအရေးကြီးတယ်ဆိုတာခေါင်းဆောင်နှုတ်ကသဘောတူညီခဲ့ကြပါတယ်